တရုတ်ဇနီးမယားဖြစ်တဲ့တရားဝင်ဝယ်ယူဖို့အတွက်မလုံးပေးပြီးတော့ကန့်လန့်လာတဲ့လူကုန်ကူးမှုတွေတရုတ်မြန်မာနယ်စပ်မှာတကြောပြန်ကြီးထွားလာနေပါတယ်။ဘလောက်တိုင်းတာအထိဒီလူကုန်ကူးမှုလုပ်ငန်းတွေကကြီးထွားနေပြီလဲဆိုတာကိုခံမှန်းရခက်ပေမဲ့အခုနောက်ပိုင်းမှာတော့အဲ့ဒီကိစ္စတွေကိုပဲအဓိကကူညီဖြည့်ရှင်းပေးနေရတယ်လို့တရုတ်မြန်မာနယ်စပ်ကမြန်မာလူမှုကူညီအသင်းတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်။
တရုတ်နယ်စပ်မှာလူကုန်ကူးတဲ့လုပ်ငန်းတွေတကြောပြန်ကြီးထွားနေပြီးတရုတ်ဇနီးမယားအဖြစ်ဝယ်ယူဖို့အတွက် Facebook နဲ့ WeChat လူမှုကွန်ရက်ပေါ်ကနေကြော်ညာနေသူတွေအများပြားရှိနေပါတယ်။ငွေအများပြားနဲ့တရုတ်ဝင်လက်ထပ်ယူမယ်ဆိုတဲ့မလုံးတွေကြောင့်မြန်မာအမျိုးသမီးအများပြားရောင်းစားခံနေရတာပါ။အခုတော့ဒီလိုရောင်းစားခံရသူတွေကသူတို့ကိုကယ်ထုတ်ပေးဖို့နယ်စပ်ကမြန်မာလူမှုကူညီရေးအသင်းတွေကိုအကူအညီတောင်းလာကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာရှိတဲ့လူမှုကူညီရေးအသင်းတစ်ခုရဲ့တာဝန်ခံကအခုလိုပြောပါတယ်
ဟုတ်လို့လို့ကကျွန်တော်ဒီကတော့ဟိုလိုတော့ချောရောလက်ခံတာတော့ရှိတယ်ဗျ။ရောင်းသားခံထားတဲ့ဟာတွေပေါ့နော်။၅ယောက်ကိုတော့ကျွန်တော်တို့ကတော့ရန်ကုန်မြို့ကိုပြန်ပို့ပေးလိုက်ပါပြီ။၁ယောက်ကတော့သူကမင်းမီတောင်ကြီးကလေးဘဝကလေးကသူကရောင်းသားခံတာတော့သူ့မျိုးသူလဲမမမီဘယ်ဟုတ်သွားလို့ဘယ်ဟုတ်လာမှမသိတော့ကျွန်တော်တို့ဗလိုက်တာအတင်းမှာတော့၁ယောက်တော့ထိမ့်သိမ့်လာတာရှိတယ်ဗျ။ထောက်တော့ပုံးနေပါရကတော့သူက၁ယောက်ကအုံသိမ့်လာတာလေ။ဝမ်းမလည်းကားလဲအဲ့လောက်လေလေပတ်ပတ်မပြောတတ်ဘူးဗျာ။တရုတ်မယားကြီးလည်းခံယူခဲ့ရတယ်ကလေးတယောက်လည်းမွေးခဲ့တယ်ရောက်ကမကိုယ်တိုင်ရဲတကန်းကိုတိုင်လို့အဖမ်းခံရတာနောက်တကဗမာပြည်ကိုထုတ်လာတယ်ဗမာပြည်မှာလည်းလက်ရှိဌာနဆိုင်ရာကျတော့နေမအေးချမ်းကြီးပြောကြတော့ကျွန်တော်လူကုန်သားတွေပါတယ်ကအကြောင်းကြားတယ်အကြောင်းကြားပြီးတော့မှတော့ကျွန်တော်တို့ထိန်းသိမ်းလိုက်တယ
်တချို့မျိုးသမီးတွေကမြန်မာနယ်စပ်ကနေမိုင်1000ကျော်ဝေးတဲ့တရုတ်နိုင်ငံမြောက်ပိုင်းနဲ့အလယ်ပိုင်းမှာတရုတ်ဇနီးမယားအဖြစ်ရောင်းစားခံခဲ့ရတာပါဒီလိုမျိုးအမှုခင်းတွေကနိုင်ငံလူကုန်ကူးဖွဲ့စည်းတွေအချင်းချင်းချိတ်ဆက်ပြီးလုံမဲ့ဆိုရင်တော့ခြေရာခံဖို့ခက်ခဲကြောင်းလူမှုကူညီရေးအဖွဲ့တချို့ကပြောပါရယ်။နေဆက်မှာလူကုန်ကူးခံရတဲ့အမှုကိစ္စတွေကိုမကြာခဏဆိုသလိုဖြေရှင်းပေးနေရကြောင်းလက်ဖက်ညွန့်လူမှုကူညီရေးအသင်းရဲ့တာဝန်ခံမိုင်ဦးလိုင်ရဲကပြောပါရယ်
။ဒီလူကင်းအပေါ်မှာမြင်ရတာကစ္စကိုအားလုံးယုံကြည်တော့လိုက်သွားတယ်လို့လည်းရှိတယ်။အပြီးတော့လည်းဒီမှုတွေပဲအတိုင်းရောက်တော့လည်းအားလုံးကောင်းရှိတယ်ဆိုပြီးတော့လည်းလိန်ညာသွားတာခေါ်သွားတာလည်းရှိတယ်။ပေါ်ရောက်တော့လေဥရောမရောက်ဘူးတဲ့သူဆိုရင်တော့ပူဆိုးပေါ့အဲ့လိုမျိုးလည်းဟောပွဲစားရတယ်တစ်ချက်လိန်ခံရမှတော့ရောင်းစားရပြရတော့လည်းမဖြစ်လူကုန်ကူတာကြီးမှာတော့ကျွန်တော်တော့အကျိုးကျောက်တော့ပြောပြပေးထားတယ်ဒါပေမဲ့ကြာမှာပေါ့သူကဘိုးကတရုတ်ရဲပဲလည်းပြန်ချိတ်ဆက်ရတာလေဒါလားရှိမှာတော့ကြော်ထင်တာပဲ
တရုတ်ဇနီးမယားဖြစ်လူကုန်ကူခံရတဲ့အရှိတောင်အရှာကအမျိုးသမီးငယ်ပေါင်း1100လောက်ကိုမြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်ပူပေါင်းရဲတပ်ဖွဲ့က2018ထဲမှာကယ်တင်နိုင်ခဲ့ပါတယ်။ဝင်ငွေကြက်တဲလာတဲ့မြန်မာနိုင်ငံမှာတော့ဒီလိုလူကုန်ကူးမှုကိစ္စတွေဟာစိုးရိမ်စရာဖြစ်လာနိုင်တယ်လို့တရုတ်နယ်စပ်ကမြန်မာလူမှုကူညီရေးအဖွဲ့တွေကခန့်မှန်းထားပါတယ်ခင်ဗျာ။